ရှမ်းပြည်နယ်မြောက်ပိုင်းဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကဟိုပန်မြို့နယ်ကိုဝါပြည်သွေးစည်းညင်ညွေးတပ်မတော် UWSA ဦးဆောင်တဲ့ KIA ဖြစ်ဖွဲ့စည်းသွားမယ်လို့ပြောပါတယ်။ဒီလကုံပိုင်းမှာလက်ရှိကျင်းသုံးနေတဲ့ဟိုပန်ဒေသ318တပ်မဟာရဲ့ယာယီစုအကိုဖျက်သိမ်းပြီးဝါပြည်နယ်အစိုးရကအုပ်ချုပ်သွားမှာပါ။ပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ဝါကိုပိုင်အုပ်ချုပ်ခွင့်တိုင်းရှိဟိုပန်မြို့နယ်ကို1320ဆစ်စီအတွင်ညီနောင်မမိတ်တပ်တွေကဇန်နဝါရီလ5ရက်နေ့မှာတင်ယူခဲ့ပြီးတဲ့နောက်ဒီနေ့ဇန်နဝါရီလ10ရက်နေ့မှာတော့ညီနောင်မမိတ်တွေကဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA လက်ကိုလွှဲပြောင်းခဲ့တာပါ။ရခိုင်ကအစိုးရအုပ်ချုပ်မှုအောက်မှာရှိတဲ့ဟိုပန်မြို့နယ်ကိုခရိုင်အဆင့်ပြောင်းလဲဖွဲ့စည်းမှဖြစ်ကြောင်း UWSA ရဲ့နိုင်ငံရေးဦးဆောင်ပါတီဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဘဟုကော်မတီကဒီလ10ရက်နေ့မှာတရုတ်ဘာသာနဲ့ထုတ်ပြန်ခဲ့ပါတယ် UWSA လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကဟိုပန်ခရိုင်ဖွဲ့စည်းတာမှန်ကန်ကြောင်းနဲ့ဒီခရိုင်မှာမြို့၄မြို့ပါဝင်မှဖြစ်ကြောင်းအခုလိုအတည်ပြုပါတယ်
ဟိုပန်ခရိုင်တမန်တာတော့ရှိပါတယ်ပေါ့နော်ဟိုပန်မြို့ရဲ့နန်းတီမြို့ရဲ့ပန်လုံမြို့ရဲ့နာဝေးမြို့ရေဘူးရအဖြစ်ဒီလေးမျိုးတော့ပါတာတော့ပြရတယ်နော်
ဟိုပန်မြို့ကို UWSA ကလက်ခံရောက်ခဲ့ပြီးနောက်တပ်မဟာ38ကဂျာကာလာမှာယာယီအုပ်ချုပ်ထားတာဖြစ်ပြီးယာယီအုပ်ချုပ်မှုကာလဟာဒီလအကုန်အထိဖြစ်တယ်လို့လည်းဦးညီရန်ကပြောပါတယ
်ဒီလအကုန်အထိအဲ့လိုတော့ပြောနိုင်ကြတယ်နော်ဒေသကိစ္စကျွန်တော်လည်းမသိရအောင်နော်
UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဘဟုကော်မတီရဲ့တရုတ်ဘာသာနဲ့ထုတ်ပြန်ချက်မှာတော့ခရိုင်အသစ်မှာတာဝန်ယူမှာခေါင်းဆောင်တင့်9နှစ်ယောက်ကိုလည်းဖော်ပြထားပြီးအဲ့ဒီအထဲမှာအရင်ကစစ်ကောင်စီကခန့်အပ်ထားတဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဥက္ကဋ္ဌဦးညီနက်ကိုဒုခရိုင်မှုအဖြစ်ပြန်လည်ခန့်အပ်ထားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာမြို့နယ်6မြို့နယ်ရှိတာပါဒီ6မြို့နယ်ကမိုင်းမောပန်ဝိုင်းနားဖန်နဲ့ပန်ဆန်းခေါ်ပန်ခန်းကို UWSA ကအုပ်ချုပ်ထားပြီးဟိုပန်နဲ့မမန်း2မြို့ကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကအုပ်ချုပ်ခဲ့တာဖြစ်ပါတယ်ဒီနေ့စံပိုင်းမှာဟိုပန်မြို့နယ်ကို UWSA ထံလွှဲပြောင်းဖို့အတွက်ကိုစစ်ကောင်စီကလည်းသဘောတူကြောင်း UWSA ဘက်ကသတင်းထုတ်ပြန်ထားပါတယ်ဟိုပန်ဒေသကို UWSA ထံလွှဲပြောင်းခဲ့တဲ့နောက်ပြောင်းလဲလာတဲ့အခြေအနေကိုတော့ကိုယ်တိုင်တွေ့ကြုံခဲ့သူတူကအခုလိုပြောပါတယ်
အပြောင်းလဲပါရှိနိုင်တယ်ဆိုတော့ဒီငွေကြီးအပြောင်းလဲရှိတော့ဒီတိကပေါ့နော်ဒီဆုံးတော့သူကမြန်မာကျပ်ငွေပြီးတုံးနေအခုကဒီရွှေမဲတုံးတာလေကျပ်ငွေမတုံးရတော့မဟုတ်တုံးတဲ့ဆိုင်လည်းရှိတယ်ဒါမဲ့ဖြည်းဖြည်းတော့သူ short ချမှုပြောတာပဲသူယုံတယ်အကုန်လုံးအကုန်ပဲလိုက်ပြီးတယ်သူဒီယုံတုံးတယ်ဟာတယ်မြန်မာယုံတုံးတယ်ပေါ်မှာစားရပါမရှိတော့ဆိုတော့ဒီပြုတ်စားနေတဲ့ပုံသွားတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာမြို့နယ်6မြို့နယ်ရှိတာပါဒီ6မြို့နယ်ကဟိုပန်နဲ့မမန်း2မြို့နယ်ကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကအုပ်ချုပ်ခဲ့ပြီးမိုင်းမောပန်ဝိုင်နားဖန်နဲ့ပန်ဆန်းခေါ်ပန်ခန်းကို UWSA ကအုပ်ချုပ်ထားတာဖြစ်ပါတယ်2010ခုနှစ်ကစတင်တဲ့ရွေးကောက်ပွဲအဆက်ဆက်မှာတော့ UWSA ကသူတို့ထိန်းချုပ်ထားတဲ့မြို့နယ်တွေမှာရွေးကောက်ပွဲကျင်းပတာမရှိခဲ့ပါဘူးဒါကြောင့်ဟိုပန်မှာလည်းအနာဂတ်ကာလမှာရွေးကောက်ပွဲကျင်းပနိုင်ဖွယ်မရှိကြောင်းရှုမြင်တာတွေရှိနေပါတယ်ဝါအမျိုးသားပါတီဥက္ကဋ္ဌဟောင်းဦးဆိုင်ပေါင်းနဲ့ကတော့ဟိုပန်ခရိုင်မှာရွေးကောက်ပွဲကျင်းပပွဲရှိမရှိဆိုတာကတော့ဝေဖန်ဖို့စောသေးကြောင်းပြောပါတယ်
အဲ့ဒါလည်းလည်းဝေဖန်ဖို့စောသေးတယ်ထင်တယ်နော်ဟိုလောလောဆယ်တော့ဒီကိစ္စတွေအတွက်လှုပ်ရှားဖို့တော့ပုံစံတရားမသိဘူး UWSA ကလည်းသူတို့ဟာသူတောင်းရှိတဲ့တိုင်းပဲဒီယာယီအုပ်ချုပ်ရေးဖွဲ့နဲ့ဒီလိုပဲလူတို့စီရင်ရေးလုပ်ငန်းလုပ်နေတုန်းပဲကျွန်တော်တို့ကြားရတဲ့အားကတော့သူတို့ကလမ်းကိုကြိုးစားဖောက်တယ်ဒါပဲကျွန်တော်တို့ကြားရတာပေါ့အချို့ရရတော့ဘာမှမတည်ဆောက်ဘူး
ဒီနှစ်စံပိုင်းမှာဟိုပန်မြို့နယ်ကို UWSA ထံလွှဲပြောင်းမှုအတွက်ကိုစစ်ကောင်စီကလည်းသဘောတူကြောင်း UWSA ဘက်ကသတင်းထုတ်ပြန်ထားပါတယ် UWSA ကတော့လက်ရှိဖွဲ့စည်းထားတဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကိုပြည်내အဆင့်တက်မှတ်ဖို့အတွက်အစဉ်တစိုက်တောင်းဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ